Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်ပေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းမီတာ3240 48အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခေါညိုကခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်။ဆီးရီးယားမှာအဲဆီသွေးကြွတွေထိန်းချုပ်ထားတဲ့အထက်ကနေမြေ40တခုကိုစီးရီးယားဒီမိုကရက်တစ်အင်အားစုကပြန်လည်ထိန်းချုပ်လိုက်ပါပြီ။ဗြိတိန်နိုင်ငံမှာတော့ EU ကနေနှုတ်ထွက်ဖို့48ရက်လောက်သာလိုတော့တဲ့အချိန်မှာ EU နဲ့သဘောတူညီချက်ရရှိဖို့အချိန်ထပ်ပေးဖို့လွှတ်တော်အမတ်တွေကိုအစိုးရကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ။
ခုနကကျန်းသာစီရမယ့်စီစဉ်နေရမှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနာမည်ကြီးကိုလံဘီယာတက္ကသိုလ်မှကျင်းပသွားတဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲရလဒ်ကဘယ်လိုရှိပါသလဲ
Investment တွေလုပ်နေတာကကျွန်တော်တို့သိရမှာကအကုန်လုံး sector နဲ့ပတ်သက်တဲ့ကုမ္ပဏီတွေပဲဒီဟာတွေကိုထိန်းချုပ်ပြီးတော့ကျေးဇူးတွေကဘာတစ်ခုမှဘာမှမထွက်တတ်ဘူ
းဘရစ်တန်ခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ရဲ့ပြောကြားချက်နဲ့အတူနာဆင်ချက်နိုင်ကြမှာဖြစ်ပြီးမြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ရင်းနဲ့ပတ်သက်ပြီးတော့နားဆင်ကြရမှာပါဒုတိယပိုင်းနိုင်ဝတ်အစည်းအဝေးမှာလည်းမြန်မာပြည်ကပေးစာကဏ္ဍအစားထုတ်လွှင့်ပေးနေမဲ့ချစ်သူများနေအထူးအစည်းအဝေးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစည်းအဝေးတွေနားဆင်နိုင်ကြပါလိမ့်ရှင်ဒီအစည်းအဝေးတွေမတိုင်ခင်အခုအရင်ဆုံးတော့တင်းလာနေမနက်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့ဒေါက်ခင်မြို့သက်တို့ပြောပြပါမယ်ရှင်
စီးရီးယားက IS2 ရဲ့နောက်ဆုံးလက်ချံနယ်မြေတွေကိုရှင်းလင်းတဲ့အနေနဲ့စီးရီးယားအရှေ့ခြမ်းက IS သွေးကြွတွေထိန်းချုပ်ထားတဲ့နေရာ40တခုကိုပြန်လည်သိမ်းပိုက်လိုက်တယ်လို့အမေရိကန်ထောက်ပံ့မှုပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SDF ကပြောကြားပါတယ်အဘူကမယ်ခရိုင်ဘာဟူယွာက IS2 ရဲ့ခံတပ်နေရာကို SDF တပ်တွေကဖျက်ဆီးလိုက်ပြီးတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေတယ်လို့ SDF တပ်ရဲ့ပြောခွင့်ရက Twitter ကတစင်ရေးပါတယ်စနေနေ့ညကနေတင်းငွေနေနေမနက်ထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါရယ် SDF တပ်တွေဟာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းအကူနဲ့ထိုးစစ်နေတူဘဟူဒေတာအပါဝင်အီရတ်နယ်ဇက်နာက42ကီလိုမီတာအကျယ်ရှိတဲ့ IS သွေးကြောတွေရဲ့ဒေတာကိုတိုက်ခိုက်နေတာဖြစ်ပါတယ်အဲ့လိုတိုက်ပွဲတွေရှိလာနိုင်တာကြောင့်စီးရီးယားအရသာ 23,000 ကျော်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲ့ဒီဒေတာကနေထွက်ပြေးသွားကြပါတယ်ဆစ်ဆောင်ဒုက္ခတဲ့အများစုထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြပြီးစီးရီးယားအရှေ့မြောက်ချမ်းကဒေသဖြစ်တဲ့အာဟာဂါစာစခန်းမှာခိုးလုံနေကြပါတယ
်။အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကိုင်ရေးဆိုင်ရန်မုံငွေနဲ့ပတ်သက်ပြီးအဆင်မပြေရင်အခုလာမဲ့တောက်ကြံနေမှာနောက်တစ်ချီအစိုးရရန်ရတစိတ်တစ်ပိုင်းပိတ်ထားမှုတွေဖြစ်လာမယ်အရေးနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လတုန်းကအစိုးရရန်ရတစိတ်တစ်ပိုင်းပိတ်ခဲ့တာ35ရက်ရှိခဲ့တဲ့အတွက်တမိုင်းတွင်ခဲ့တာပေါ့။သမ္မတဒေါ်နယ်ထရမ့်ကတိုင်းကာယံရေးအတွက်ရန်ပုံငွေဖြစ်တဲ့အမေရိကန်ဒေါ်လာ 5.8 ဘီလီယံချထားပေးဖို့အတွက်တောင်းဆိုနေပေမဲ့အတိုက်ခံဒီမိုကရက်တစ်ဘက်ကတော့ငွေကိုအတိုင်းအတာတစ်ခုအထိချထားပေးမယ်လို့အရေးအယောင်တွေ့နေရပေမဲ့သမ္မတတောင်းဆိုထားတဲ့အများကြီးနည်းမဲ့ပုံတော့ပေါ်နေပါလိမ့်။သမ္မတထရမ့်ဘက်ကသဘောတူညီမှုရမရအခုထိတည်တည်ချာချာမသိရသေးပေမဲ့လွှတ်တော်အမတ်အများပြားကတော့ညှိနှိုင်းမှုတွေကလည်းသဘောတူညီချက်ရဖို့အတွက်နှိမ့်ဆက်နေပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါလိမ့်။တနင်္လာနေ့မှာတော့ညှိနှိုင်းမှုမှာပါဝင်တဲ့လွှတ်တော်မ18ဦးတည်းကအလဘားမားပြည်နယ်ကလွှတ်တော်မ RichardShelby ကသဘောတူညီမှုကအခုတောင်မတင်ရင်ပြတ်ဖြစ်နေပေမဲ့သဘောတူညီမှုရဖို့ဖြစ်နိုင်ချေအများကြီးရှိတယ်လို့ပြောပါတယ
်။အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဦးတို့ဒီလကုန်ပိုင်းဗီယက်နမ်မှာတွေ့ဆုံတဲ့ကိစ္စကိုကြိုတင်ပြင်ဆင်နိုင်ရေးညှိနှိုင်းဖို့အမေရိကန်နဲ့မြောက်ကိုရီးယားကုသလေတွေရှေ့သတင်းပတ်တွေတွေ့ဆုံဖို့ရှိတယ်လို့တောင်ကိုရီးယားအစိုးရကတင်းတင်းကြပ်ကြပ်မှပြောပါတယ်။ခေါင်းဆောင်နှုတ်ဦးရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နောက်ထပ်ညှိနှိုင်းမှုတွေလုတ်ဖို့လိုတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘေဂန်ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲတောင်ကိုရီးယားကအခုလိုကြေညာလိုက်တာပါညှိနှိုင်းရေးအတွက်မြောက်ကိုရီးယားနဲ့အမေရိကန်ကိုယ်စားလှယ်တွေဟာအာရှတွေကတတိယနိုင်ငံတစ်ခုမှာရှေ့တစ်ပတ်တည်းတွေ့ဆုံမှုသဘောတူခဲ့ကြပါတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရခင်ဂျေမွန်ကသတင်းတောက်တွေကိုပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဒီလအစောပိုင်းကပျုံယမ်းမြို့ကိုတွားရောက်ခဲ့တဲ့အထူးကိုယ်စားလှယ်ဘေကင်နဲ့မြောက်ကိုရီးယားအစိုးရအရာရှိတွေကြိုတင်ညှိနှိုင်းတဲ့အထဲမှာတော့ထ Trump နဲ့ Kim Jong Un တို့တွေ့တဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအာမခံချက်ပေးဖို့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးအသစ်ကိုထူထောင်ဖို့နဲ့ကိုရီးယားကျွန်းဆင်မှာရေရှည်ခန့်မဲ့ငြိမ်းချမ်းရေးကိုထူထောင်သွားဖို့ကိစ္စတွေပါဝင်ကြောင်းသိရပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ရက်ပေါင်း48ရက်လောက်ပဲလိုတော့တယ်။တင်းနှင်းနေနေမှာပဲ EU နဲ့သဘောတူညီချက်ရယူရေးဆိုင်ရာဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့ပြန်လည်လှုပ်ဆောင်နေမှုတွေအတွက်အချိန်ထပ်ပြီးတော့ပေးဖို့အတွက်လွှတ်တော်အမတ်တွေကိုအစိုးရဘက်ကပန်ချလိုက်ပါတယ်။ဝန်ကြီးချုပ် May ရဲ့ဗြိတိန် EU ကနေနှုတ်ထွက်ရေးဆိုင်ရာအစီအစဉ်ကို February 28ရက်ထက်နောက်မကျစေဘဲလွှတ်တော်မှအတည်ပြုချက်ရယူဖို့အတွက်ဗြိတိန်အစိုးရအိုးအိမ်လူမှုနဲ့ဒေသဆိုင်ရာအစိုးရအဖွဲ့ဝန်ကြီး James Brokenshire ကပြောပါတယ်။ဗြိတိန်နိုင်ငံဟမ်မတ်လာ29ရက်နေ့မှာ EU ကနေနှုတ်ထွက်မှာဖြစ်ပြီးနှုတ်ထွက်ရေးဆိုင်ရာဝန်ကြီးချုပ်ရဲ့အစီအစဉ်ကိုလွှတ်တော်ကလက်မခံခဲ့တဲ့အတွက် EU ဘက်ကအပြောင်းအလဲတွေလုပ်လာပြီးဝန်ကြီးချုပ်ကနီးလန့်ရှာနေရတာဖြစ်ပါတယ်။ EU ခေါင်းဆောင်တွေဘက်ကလည်းအရင်ကရထားတဲ့သဘောတူညီချက်အတိုင်းအပြောင်းအလဲမလုပ်ဖို့ကတောင်းဆိုနေကြတာပါတကယ်လို့ဘာသဘောတူညီချက်မှမရဘဲနဲ့ဗြိတိန် EU ကနေနှုတ်ထွက်လိုက်မယ်ဆိုရင်တစ်ဖက်စလုံးအတွက်စီးပွားရေးအရာရောဒေသခံတမန်လူရန်းစားတွေတက်ပါထိခိုက်မှုတွေရှိလာနိုင်ပါတယ် EU ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့ဗြိတိန်ဟာ EU နဲ့အရင်တုန်းကလိုကုန်သွယ်မှုတွေလွတ်လပ်စွာလုပ်နိုင်တော့မှမဟုတ်တလို့အခွန်အခတွေအကောက်ခံဆက်စည်းမှုတွေနဲ့အတူတခြားအခက်အခဲတွေနဲ့အများကြီးကြုံလာရနိုင်တာဖြစ်ပါတယ်။ Australia နိုင်ငံခြားရေးဝန်ကြီး Karen Nassie ကအခုအနေထားအရ Britain ရဲ့နှုတ်ထွက်မှုကဗယံပဒံနှုတ်ထွက်မှုမျိုးဖြစ်ဖို့အတွက်များနေတယ်လို့သုံးသပ်ခဲ့ပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေလိုထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American တန်ကတင်းလာနေမနက်ခင်းသတင်းတွေကိုဆက်ပြီးပြောပြနေတာပါခင်ဗျာရွှေညာအတန်းဝိုင်းလုံကြုံစိတ်ချစွာနေနိုင်အောင်အကာအကွယ်ပေးသွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိတည်ရလားဆိုတာကိုစောင့်ကြည့်ပေးကြဖို့အိန္ဒိယတရုတ်နဲ့အာဆီယံနိုင်ငံတွေကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ကြောင်းအိန္ဒိယနိုင်ငံထုတ် The Hindu သတင်းစာကရေးပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်အိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးတွားရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဖြစ်လာသူဒေါက်တာ AK Abdul Momen ကသူခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရည်ရွယ်ချက်အစ်စ်ကိုနဲ့ပတ်သက်ပြီးတော့အဲ့လိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေနိုင်ရလားဆိုတာကိုအိန္ဒိယတရုတ်နဲ့အာဆီယံကစောင့်ကြည့်ပေးတင်တယ်လို့တိုက်တွန်းသွားကြောင်းတန်တမန်သတင်းရက်ွက်ကဆိုပါတယ်ဒီတိုက်တွန်းချက်ဟာအခုမှမဟုတ်ပဲဒေါက်တာမိုမန်နိုင်ငံသားကြီးဝန်ကြီးဖြစ်လာကစားဇန်နဝါရီလထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပြောကြားခဲ့တာမျိုးရှိပါတယ်ဒီကိစ္စကိုအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုရီနဲ့ရောနိုင်ငံသားရေးဝန်ကြီးဆောရတ်တို့ကိုသူကတိုက်တွန်းခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုမန်ကအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးတဲ့အထက်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပိုးရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရစီဝါမှန်ခိုးရောင်းဝယ်မှုကိုတနိုင်ငံလုံးတိုင်းတန်နဲ့တိုက်ဖြတ်ချေမှုန်းရေးလှုပ်ဆောင်နေချိန်မှာပဲယာဘခေါ် meth amphetamine စေးပြား53တန်းကိုဖမ်းဆီးရမိတယ်လို့ DNC ဘင်္ဂလားဒေ့ရှ်မူရစီဝါထိန်းချုပ်ရေးဌာနဒုတိယအကြီးအကဲဘတ်စလာရာဂွန်ကတနင်္လာနေ့မှာပြောပါတယ်။ဒါကအခုနှစ်အတွင်းသိမ်းဆီးရမိခဲ့တဲ့ထက်ကအများဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနစ်ကမေလကစတင်ခဲ့တဲ့မူရစီဝါတိုက်ဖြတ်အစီအစဉ်ကနေမူရစီရောင်းဝယ်သူလို့တန်မြတ်ရှိသူပေါင်း2000ခွဲလောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအသေးရမိလူက300လောက်ရှိတယ်လို့လည်းအာနာပိုင်တွေကပြောပါတယ်လူခွင့်ရေးဖွဲ့တွေကတော့တရားမဲ့တက်ဖြတ်မှုတွေအများပြားကျူးလွန်ခဲ့ကြတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့နယ်စပ်ချင်းထိစပ်နေတဲ့တိုက်နက်မြို့ကလေးမှာတဲ့မူရစီဝါချင်းမုန်းနဲ့ဆစ်စင်ရေးတွေမှာတေဆုံးသွားသူက40ကျော်ရှိတယ်လို့ AFP သတင်းမှာဖော်ပြပါတယ်ဒါပြင်အဲ့ဒီဒေတာတော်ရင်မှာမြန်မာဘက်ကထွက်ပြေးခိုလုံလာတဲ့ရွန်ဂျာဒုက္ခတွေအများပြားရှိနေပြီးဒုက္ခတဲ့တချို့ကမူရမှန်ခိုးရေးစီကဆေးပြားတွေကိုဘင်္ဂလားဒေ့ရှ်ဘက်ခိုးသွင်းပေးပြီးငွေရှာတာမျိုးတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေပြောကြားချက်ကိုဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်မှာမနစ်ကအောက်တိုဘာလကစပြီးရဘဆေးပြားကိုအဆင့်အေးတမ်းမြေပစ္စည်းဖြစ်တက်မှတ်ခဲ့ပြီးတော့ဒီမူရဆေးရောင်းဝယ်မှုအတွက်တည်တံပြစ်တံပေးတဲ့ဥပဒေကိုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့တာပ
ါပြည်နယ်သမရမက်ခရွန်ရဲ့စီဝါရေးပြုပြင်ပြောင်းလဲမှုနဲ့လောင်စာဆီအခွန်တိုးကောက်မဲ့ကိစ္စကိုစန့်ကျင်တဲ့ပဲရစ်မြို့ကအဝါရောင်ရောင်ပြန်အင်ကြီးဖို့ဆန္ဒပြသူတွေဟာစနေနေ့ကပြင်သစ်လွှတ်တော်ကိုဝင်ရောက်ဆန္ဒပြနိုင်ဖို့ကြိုးစားခဲ့ကြပါတယ်ဒီလိုဆန္ဒပြတာဟာအခုဆိုရင်သတင်းပတ်ပေါင်း73ဘတ်တည်းဝင်လာပြီဖြစ်ပါတယ် စနပြသူတချို့ကရဲတွေကိုပစ္စည်းအကျိုးအပဲ့တွေနဲ့ပစ်ပေါက်ကြသလိုကားနဲ့ဆိုင်ကယ်တွေကိုလည်းမီးတင်ရှို့ဖျက်ဆီးကြပါတယ်ရဲတွေကတော့မျက်ရည်ယိုဖို့နဲ့ရဘာတုတ်တွေသုံးပြီးစနပြသူတွေကိုလူစုခွဲပါတယ်အဲ့ဒီနောက်စနပြသူတွေဟာလေဇန်ဘလီဆန်ရှေဟောင်းအဆောက်အုံနဲ့အီဖယ်မျောစင်ရှိရာကိုချီတက်သွားကြပါတယ်စနပြပွဲတွင်လူ30ကိုဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်ဒီလွန်ခဲ့တဲ့3လလောက်ကစလို့ဆန္ဒပြပွဲတွေအတွင်းမှာထောင်ပေါင်းများစွာသောလူတွေပါဝင်ခဲ့ကြပြီးရွေးကောက်ပွဲကိုစိုးစိုးစီးလုပ်ဖို့တောင်းဆိုကြပါတယ
်။လာမယ့်မတ်လ24ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာထိုင်းပြည်ရဲ့အမဖြစ်တဲ့ဝင်းကြီးချုပ်ဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ရွေးခံတဲ့အစီအစဉ်ကိုထိုင်းပြည်ကမထောက်ခံပါဘူး။ထိုင်းရက်စကာချက်ပါတီကထိုင်းပြည်မဟာဝဇီယာလန်ကောင်ရဲ့အသက်66နှစ်အရွယ်ရှိပြီဖြစ်တဲ့အမတော်ဥပိုလ်ရတနာဟာသူတို့ပါတီကိုကိုစားပြုပြီးရှင်ပြိုင်မယ်လို့ကြေညာခဲ့တာပါ။ထိုင်းပြည်မဟာဝဇီရာလောင်ကောင်ကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအမတန်မသင့်တော်ဘူးလို့ပြောသူပြီးတော့အမျိုးသားရင်းချင်းမှုထုံးတမ်းနဲ့ဆန့်ကျင်တယ်လို့ပြောပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါလေ။နောက်ပြီးတော့ချက်ချင်းဆိုသလိုပဲမင်းသမီးအပေါ်ထားတဲ့နိုင်ငံရေးမျှော်လင့်ချက်တွေဟာထိခိုက်သွားတာဖြစ်ပါလေ။ပညာတတ်တဦးလည်းဖြစ်အရေးချင်းတဲ့ပြည်ဝသူလည်းဖြစ်တဲ့မင်းသမီးကတော့အသင့်တော်ဆုံးတဦးဖြစ်တာကြောင့်ပါတီကိုစားရွေးချယ်ခွင့်ပြုဖို့မကော်မတီဘုတ်ဖွဲ့ကလည်းသဘောတူခဲ့တာဖြစ်ကြောင်းပါတီခေါင်းဆောင်ကပြောပါလေ
။ဖေဖော်ဝါရီလ17ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါ။အခုမနေ့ကဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရိုဟင်ဂျာအရေးနိုင်ငံတကာကဆွေးနွေးတဲ့ဆွေးနွေးပွဲအကြောင်းကိုပြောပြပေးပါမယ်ရှင်။နယူးယောက်မြို့ကနာမည်ကြီးကိုလံဘီယာတက္ကသိုလ်မှပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကနေမြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းသဘိတ်ပေါက်ကြဖို့တိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ8ရက်နဲ့9ရက်နေ့တွေမှာ2ရက်ကြာကျင်းပခဲ့တဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာနိုင်ငံတကာကဘယ်လိုထိရောက်မှုတွေရှိနေသလဲ၊ဘာတွေရှေ့ဆက်ပြီးတော့လှုံ့ဆော်သွားမလဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကနေကမကထပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးရာဒီကာကုမာရာစွာမီကိုရိုင်းတက်ရောက်မိကွန်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းဗီဒီယိုမိကွန်းပေးပို့ခဲ့ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလူခွင့်ရေးထိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးဒါတွေကိုတားဆီးကာကွယ်နိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာကဘလို့ဖိအားပေးနိုင်လဲဆိုရဲမူဝါဒရေးရာကိစ္စရပ်တွေကိုထိထိရောက်ရောက်ဆွေးနွေးအပြေရှာနိုင်ခဲ့ကြောင်းကိုလံဘီယာတက္ကသိုလ်နဲ့ပူးတွဲစီစဉ်တဲ့ Free Rohingya Coalitions အဖွဲ့ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဒီတိန်အခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ်
ကျွန်တော်တို့အနေနဲ့မြင်တာကတော့အများကြီးထိရောက်မှုရှိတယ်လို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာကနေဘယ်လိုမျိုးတွန်းအားတွေဘယ်လိုပေးနိုင်မလဲဆိုတော့အများကြီးကျွန်တော်တို့ဆွေးနွေးဖြစ်ပြတယ်။အထူးသဖြင့် ICC ကိစ္စပြီးတော့ရိုဟင်ဂျာတွေကဘယ်လိုမှပြင်လို့မရဘူးဆိုတဲ့အခြေအနေတစ်ခုကျွန်တော်စိုက်ကပ်ဖြစ်နေတယ်မြန်မာပြည်မှာရှိနေတဲ့ကရှင်ရှင်ရခိုင်ရှမ်းပြီးတော့အထူးသဖြင့်ရခိုင်ပြည်နယ်မှာလည်းအခုကျွန်တော်တို့ရခိုင်တိုင်းရင်းသားဆိုရင်လေတော်တော်လေးသူတို့က humanitarian aid block တွေလုပ်ထားတယ်အလူသားချင်းစာနာမှုထောက်ပံ့ပေးမှုတွေကိုသူတို့မပေးဘူးလူမျိုးရေးမုန်းတီးမှုရိုဟင်ဂျာတွေဆိုရင်လူမျိုးတို့တပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တော်မှာဖြစ်နေတဲ့လူခွင့်ရှုဖော်မှုတွေအကုန်လုံးအတွက်ကျွန်တော်တို့အနေနဲ့ကြေကြေပြတ်ပြတ်ဆွေးနွေးရတဲ့အတွက်အများကြီးအကျိုးထိရောက်မှုရှိတယ်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ခင်ဗျာ
အခုလိုနှစ်ရက်ကြာဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ရလက်အဖြစ်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့ရေးယူရေးစီးပွားရေးအရာဒဏ်ခတ်ရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့အဓိကအချက်တစ်ချက်အဖြစ်တက်ရောက်လာသူတွေကတညီတညွတ်ထဲချမှတ်ခဲ့ကြတယ်လို့လည်းပြောပါတယ်ဒီလိုပိတ်ဆို့ရေးယူမှုမျိုးဟာမြန်မာစစ်တပ်ပေါ်တကယ်ပဲထိရောက်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းအပေါ်မှာတော့ဦးထွန်းခင်ရဲ့တုံ့ပြန်ချက်က
မြန်မာပြည်ကအခုနိုင်ငံတကာရဲ့ investment မရှိပဲနဲ့ဘလို့မှထုတ်တဲ့ဖို့လမ်းကြောင်းမရှိဘူးဒီ investment တွေလုပ်နေတာကကျွန်တော်တို့သိရမှာကအကုန်လုံး stick တဲ့နဲ့ပတ်သက်တဲ့ခုံတွေပဲဒီဟာတွေကိုထိန်းချုပ်ပြီးတော့ကေတူတွေကဘာတစ်ခုမှဘာမှမထုတ်တတ်ဘူးအဲ့လိုပေါ့နော်လူမျိုးတို့တက်ဖြစ်မှုဖြစ်နေတဲ့27ရာစုမှာအဲ့လိုအစိုးရနဲ့ investment လုပ်ဖို့ဆိုတာဒါတွေကိုကျဲလေးစဉ်းစားသင့်တယ်ဒီဟာတွေကို ပြန်ပြီးတော့ review လုပ်ပါဆိုပြီးတော့ကျွန်တော်တို့တိုက်တွန်းခဲ့တယ
်။နောက်အရေးကြီးတဲ့ဆွေးနွေးချက်တစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကျူးလွန်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘဝပြန်လည်ထူထောင်ရေးဆိုင်ရာကူညီပံ့ပိုးနိုင်တဲ့လမ်းကြောင်းတွေကိုဆွေးနွေးပြီးအပြေရှားနိုင်ခဲ့ကြောင်းလည်းဦးထွန်းခင်ကဆိုပါတယ်။
လူဝင်ကြဒုက္ခတွေတွေကိုပြန်လေပြီးသူတို့ဘဝကိုမြင့်တင်ပေးဖို့ပညာရေးကျန်းမာရေးနေရေးထိုင်ရေးဒီဟာတွေကိုမြင့်တင်ပေးဖို့အတွက်နိုင်ငံတကာကိုကျွန်တော်တို့ဒီဇိုင်းလက်မဲ့လော်ဘီလုပ်မယ်လော်ဘီလုပ်ပြီးတော့အလုပ်တဲ့အဖြစ်အဲ့ဒီမှာဘင်္ဂလားဒေ့ရှ်ရဲ့အဓိက key role ပေါ့နော်ဘင်္ဂလားဒေ့ရှ်ကသူတို့ university တွေမှာကျောင်းတက်လို့ရအောင်ပြီးတော့အဲ့ဒီမှာစေယုံတွေတခြားပဲကျောင်းတွေဆောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့အနေနဲ့ရေးရှိအတွက် empowerment ကိုပေါ့နော်လူဟင်းရီကိုကျွန်တော်နဲ့ပြန်လေတိဆောက်ပြဖို့သူတို့ရဲ့ဘဝကျွန်တော်အနေနဲ့နိုင်ငံတကာကနေထောက်ပံ့မှုတွေပေးဖို့ကျွန်တော်အနေနဲ့အဲ့ဒါကိုလေကျွန်တော်အကြည့်ကြည့်ဆွေးနွေးပါတယ်အဲ့ဒါကိုလေကျွန်တော်ရှေ့ဆက်ပြီးလုပ်ဖို့အများကြီးဆန္ဒရှိပါတယ်
နမကြီးကိုလံပီယာတက္ကသိုလ်မှာပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂတာဝန်ရှိသူတွေနမကြီးနိုင်ငံတကာဥပဒေပညာရှင်တွေသမိုင်းပညာရှင်တွေရိုဟင်ဂျာနဲ့တိုင်းနာအရေးလှုပ်ရှားနေတဲ့ပြည်ပရောက်ခေါင်းဆောင်တွေသူတွေတနာစာတမ်းပြုစုသူတွေစုံစုံလင်လင်တက်ရောက်ခဲ့ကြပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတင်ပြဖို့အိန္ဒိယနဲ့ပြည်နယ်နဲ့နယူးယောက်ကလာကြသူတို့ကတော့အစည်းအဝေးတာဝန်ရှိသူတွေကသူတို့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ VOE ကပြောပါတယ်ရှင်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီ။မြန်မာနိုင်ငံရဲ့တရားစီရင်ရေးမှာအဆိုးရွားဆုံးရင်ဆိုင်နေရတာကလက်ပေးလက်ယူကိစ္စဖြစ်တယ်လို့ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကပြောပါတယ်။တရားစီရင်ရေးလောကမှာနာမည်ဆိုးနဲ့ထင်ရှားတဲ့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေပါလဲ။တရားစီရင်ရေးပိုင်းကိုအုပ်ချုပ်ရေးပိုင်းကဆက်ဖက်တာကရောဘလောက်အထိရှိနေပါသေးသလဲ။လက်ရှိသမ္မတဦးဝင်းမြင့်လက်ထက်မှာတရားစီရင်ရေးကဏ္ဍပြောင်းလဲတိုးတက်လာဖို့ဘလောက်အထိလားလာရှိပါသလဲဆိုတာတွေကိုရှင်းနေကြည့်ဦးကြည်မြင့်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကဘာမှဦးဆုံးကျွန်တော်တို့ဒက်ရှိဒီနေ့မြန်မာနိုင်ငံတရားစီရင်ရေးလောကမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မူကြီးတစ်ခုဆိုပြပါမယ်။
အဓိကစိန်ခေါ်မူကြီးကတခုတော့မဟုတ်ဘူး။ဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်။နံပါတ်1ကတော့အည်အသွေးတွေကျလာတယ်ပေါ့နော်။နံပါတ်3ကတော့ဇာတိတားကြီးလည်းကျလာတယ်။အဲ့ဒါတွေကျွန်တော်တို့ရင်ဆိုင်နေရတယ်
လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီရယ်ကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုလွှတ်ပေးလိုက်တာလုံးဝလွှတ်ပေးလိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလုံးကြနေကြဆိုပြီးတော့လွှတ်ပေးလိုက်တဲ့တကြောင်မလို့လုံးဝအကန့်အသတ်အတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့ထိပတ်တုပ်လို့မရဘူးကျန်းနေတုံးပဲအဲ့ဒါတော့တွေ့ရတယ်
โอเคလက်စားမှုဆိုတဲ့နေရာမှာအဆင့်ဆင့်ပေါ်ဆရာเนาะတရားစီရင်ရေးပိုင်းကိုကျွန်တော်နားလည်သလောက်ဆိုရင်အစိုးရဘက်ကတာဝန်ရှိတဲ့လူတွေပါမယ်ကျွန်တော်တို့ဟလာဥပဒေရေးရကြွန့်ကျင်သူတွေအပိုင်းရှေ့နေချုပ်ယုံပိုင်းပေါ့เนาะဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေနဲ့ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာတွေမှာဘလောက်တောင်ကြက်ကြက်ပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိန်ထားနေတယ်အမရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိန်ထားနေဒီဘက်ပဲကြတော့သူအာနာဒီရဲ့အဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲဝန်ထမ်းနေဝန်ထမ်းဝတရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးတွေတင့်မာပဲရှင်းနေကြလဲအမှုရတော့လဲသူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏနေရာလည်းပြက်လာတယ်တော့ကိုင်စင်းတို့လည်းတအားတက်လာတယ်တက်လာတဲ့အခါမှာလက်ခံနဲ့မလောက်တာတွေပြဿနာကြီးတွေပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီရင်ကိုဖြည့်ဆည်းရတဲ့အထဲမှာရှေ့နေတွေလည်းပါတယ်ရှေ့နေတွေနဲ့တရားသူတွေနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဘယ်ရှေ့တွေကိုငါအဲ့ရှေ့နေကြလဲလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်တဲ့ရှေ့နေတွေကဖြည့်ရင်းနဲ့ဥပရိဝဏ္ဏနေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတော့ဟိုဟာတပရိုက်တဲ့အကုန်လုံးဝမ်းဆက်ပြက်တာဝမ်းဆက
်ရန်ဒီယာကြီးတစ်ခုလုံး
ရန်ဒီယာကြီးတစ်ခုလုံးပြက်တာ
ဟုတ်အဆင့်ဆင့်အဆင့်ဆင့်
အပြည်သူတွေပါပြက်တာပြည်သူတွေကဘလို့ပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှပဲရရတဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှေ့နေလက်ပေးစားတဲ့တရားသူကိုပေါင်းတဲ့အဆင့်ကြီးရောက်ပြီးပြည်သူပါပြက်တာ
di amu phet ni de lu ri ko dai ko ga tru da lat ngwe ma pe nai di mu ko tru shom tru bak ka tru long wa yong ji sait cha de nga ro ga di mu ma mman ne lu ayu sa yong ji che shi yin daw ma tru lat pe ma be daw nai me lu tru ai lu ayu sa la
ho de tru wa ai ya myan myin ga le ai dai khan san sa daw myan myin tru yin daw lat pe lu pa san shi ye lu nai twa de ha de myaw mya sa tru de kha ma a lo lo lu jao lan thait lan pi lo mi shi shi da yong cha paw nan ai lu bo lou pi lo ko pe ya de bo wa yauk da
เออเสียจนดีจะป้ายมาบาเวดิอหมุปวยซาดิซะดิไม่ต่ายหินก็เลยเวอหมุปวยซาဆိုတော့ဘောရတာကျွန်တော်ကြားဘူးပါတယ်ဆိုတော့အမှုပွဲซาဆိုတော့ဘယ်လိုလူမျိုးတွေကိုခေါ်ပါအမှုပွဲซาတော့ပထမတော့တရားရုံးတွေမှာလာပြီးတော့ရှောက်လွာစီးတွေနဲ့ပေါင်းပြီးတော့အဲကွနအမှုပွဲซาဆိုပြီးတော့အမြင်ကလူရောလीအရှင်းတွေတွေကိုသူတို့ကနေငှားပြီးတယ်ရှားပြီးတယ်ရှင်းတွေတွေပြီးတဲ့ပတ်စပ်ကိုယူတယ်အဲ့လိုလုံးရောင်းပြင်
လူလည်းတဲပါစာဝန်တွေလေးရပေါ့နောက်လည်းကြာလည်းကြာအောင်အဲ့ပွဲစားအလုပ်ကိုအိတ်တိအိတ်တော်ဝင်မှာဘသူတွေကလှုပ်လာတယ်ဆိုတော့တရားသူကြီးကိုယ်တိုင်ကလှုပ်တယ်ဥပဒေဝန်ထမ်းကြီးကိုယ်တိုင်လှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲအဖေတရားသူကြီးကငှားအဲ့အဲ့လိုပေါ့နောက်ကအုတ်ချွေးမှုတွေပေါ့ရောက်ရတာတွေသူတို့ကလည်းပွဲစားနေဖြစ်တယ်အကုန်လုံးရှင်းရှင်းပြောနောက်ပိ
Diasin Loga at Dwinga, Yoan, Sensen Dawan Shidu Ribono, the Sensen Dawan Shidu Kodanguga, a Murigo, Bueza, Lobido, La Gaina Jare, Somshapu Lula Jare, the House of Lula Jare, a little chilla Bosia.
How dare the other Lova Gidare, Ubri Wenani Yeriale, Taman Dru Yara, Bodram Yoson, you get him at the Buegale. The other year, Naka no Maritrin. The other year, do a passing it to a Caroara. แล้วก็อุริวนันเนี่ยเยซูเนี่ยอัจจะย่อล่ะเบชินี่อยู่ตัวไปงัดตะกะพลาตองเนี่ยตะไคร้มาไอ้ตาอาจารย์ว่าเล็ดฤตุงเนี่ยหลุပြောล่ะอะเราหลุเตียตุยเนี่ยแหละชินี่นี่งาล่ะปฐมอ่ะเราเสกงเสินน่ะกองเนี่ยงาล่ะป่ะเลยงอหกะหกะชินี่ตัวงามีเน่เนี่ยอีด้วยเน่เนี่ยชินี่งามีดุขะยอมมาสุรุปฐมอ่ะเราตะโบอยู่เนี่ยญุนจ้าล่ะเวญุนจ้ายินเนี่ยไอ้ดูน้าซ้องจ้าเราปูดูอะไรบัวก็อยู่ได้อเส้นที่ยောက်ตัวล่ะ တော်တော်လည်းသူကတကယ်ကျတော့ကျင့်ဖို့ရတာသူဘယ်လိုအကြောင်းကြောင့်လဲမှာသူကအဲ့လိုလုပ်ခွင့်မရှိဘူးလေတော်တော်လည်းပဲအဲ့လိုကိုလုပ်တယ်ခုတည်းပဲလုပ်ထားပါပဲတော့နဲတာနဲ့များလာပဲရှိတယ်လုပ်ပါတယ်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ့ဆရာနော်ကျွန်တော်မှီတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ့ဥမာ ဆက်ဆက်ရှိကနေဒီနောက်ပိုင်းကာလအကောင်းမှီရပေါ့ဆရာဆိုတော့ဆက်ဆက်ရှိကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလေတဲ့အချိန်တွေအခုပြုပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်တွေကရောဒီကနေ့ဆက်ရှိနေတော့ပါပဲဆရာအုတ်ချိုးရေးပိုင်းကဝင်းဆော့ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကျန်တဲ့အမှုတွေမှမရှိတော့ဟိုတော့အကုန်ဆော့ဖက်တာပဲအကုန်ဆော့ဖက်တာ အခုတော့ငါခါဝေလိုဟာမျိုးတွေနောက်24လိုဟာမျိုးတွေနော်တရား20လေးလိုဟာမျိုးတွေအဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှာပဲအဲသူတို့ဟိုဇတိကြောက်လာကြောက်အပေါ်ကိုကြောက်ရတဲ့ဟိုကျွန်တော်ဟိုအာဂရီတရား၄ပါးမှာကြောက်တဲ့ပေါ့ဘုရားဘေးပေါ့အဲ့အဲ့ဒါတွေကတော့ရှိနေတော့မယ်အဲ့ဒါသွားတွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတည်းကစစ်ဘိုလ်ကို စစ်တပ်ကဥသိမ်းစိန်ဆိုတော့ဥသိမ်းရွှေခံပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူကြီးချုပ်ကသူကိုယ်တိုင်ကစစ်ဘိုလ်ဖြစ်တဲ့အခါကျတော့သူ့ကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်တတ်တဲ့စစ်ကခန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာညှားသွားပြီးစီးနေပြီးတော့အဲ့တိုင်ပဲသွားနေတဲ့ခါတွေကအခုထိမပြောက်သေးတာတွေသွားတွေ့ရတယ်ဒါလို့တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မှခန့်
ဘရားကတိပေါ့နော်ဆိုးရင်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်အမြန်ငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့ဘရားလူကြီးတွေကဆုံးဖြတ်တာပေါ့တိုင်းရိုက်တော့ဟလာအုပ်ချုပ်ရေးဘက်ကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ထောင်ဘလောက်ချလိုက်တုတ်ပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာဟလာကျွန်တော်60ကျောက်ကကြီးတို့အများအပြား905ခါခွေးတို့ဟလာငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ95ခါခွေးလိုမျိုးဟလာ66ခါကြီးလိုမျိုးညီစုစီလိုမျိုးဖြစ်ရင်တရင်သမားရတဲ့တာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတူကသူတို့နဲ့ဒေတာပေါ်နေမြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ဒေသရဲ့တစ်ခုပေါ်ကိုတရင်သမားတွေကမေးလို့သူကတစ်ခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုမှုတော့ဖြစ်သွားစေတလား
အဲတခုတော့ရှိတာပေါ့လေမီဒီယာကလည်းပဲအမှန်ထက်မြက်တဲ့ဟိုကရန်ရာတခုဆိုတော့မီဒီယာတွေရဲ့ဥစ္စာကိုလည်းပဲတတိမထားသဘောမထားဂယုမထားတော့မရဘူးပေါ့လေသို့တော်လည်းပဲအဲ့ဒီမီဒီယာတွေဟာကိုဂယုထားတာတဲ့ကျွန်တော်တွေ့ကြုံရတာတော့တရားယုံကျုပ်လို့ဟာမျိုးတွေနောက်ကတိုင်းတရားယုံလို့ဟာများသောတရားယုံကျုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်ဂျုံချင်းတိုင်းလည်း report လုပ်ရတယ်ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လဲအဲ့လိုတောင်းတယ်တရားလည်းပို့ရတယ်အဲ့လိုပို့နေရတာကွာကွာကိုသူတို့ကိုကြောက်ရွံ့စေတာပဲလေအဲ့တော့ဟိုဘယ်လိုပြောရမလဲဆိုတော့အုတ်ချိုးရတာဝင်မဖြစ်ဘူးအဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့ MR တွေကိုလာလှုပ်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီဖြစ်တယ်ဆိုတဲ့ဥစ္စာပေါ်မှာများစွာတန်မြတ်ဖြစ်စရာကောင်းတယ်ပေါ့လေ
ဟုတ်ကဲ့လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားကြီးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်ကြပါတော့เนาะဆင်เนาะဥပဒေအကြောင်းလည်းကျွမ်းကျင်တဲ့တရားစီရင်ပိုင်းလည်းကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုးတလောကဆိုရင်ဟလာလူတွေကြားမှာစိတ်ဝင်စားဖြစ်နေအမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တဲ့အကြောင်းလေးတွေလည်းဖြစ်သွားတာရှိတယ်ဆိုတော့လက်ရှိသမ္မတဦးဝင်းမြင့်ရဲ့တရားစီရင်ပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့เนาะဆရာအဲဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအကြောင်းလေးဖြစ်လာဖို့အတွက်ရောင်ကြီးဘလောက်လောက်များရှိတယ်လဲဆရာ
ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူးတော်တော်ရာဂိုင်းနှုံးအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်ရာဂိုင်းနှုံးပြီးနေပါတမရာကြီးပေါ့ရောင်ကြီးတယ်တူရဲ့တမရာကြီးရဲ့စူးစမ်းအားထုတ်မှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမှန်တရားအားတက်တယ်ဒါကြောင့်အောင်ရွှေထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲနော်နောက်တစ်ခါထိုးနည်းတူပဲအဲကျွန်တော် 11 media အမှုတွေမှာဆိုလည်းပဲသောဆိုဘုံမှားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်နဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ဒီမှာအခုအမှုတွေကြန့်ကြာနေရလဲဆိုတော့လုပ်တဲ့အခါမှာအတရားသူကြီးတွေနဲတော့ပါဆိုတော့ထပ်ခတ်ဘာကြောင့်ဖြစ်ဘူးဘာကြောင့်ရှိရင်ထပ်ချပြီးမယ်ဆိုတော့အများအထီးပေါ်လေစိတ်ဝင်တစားဖြစ်လာတယ်နောက်မျက်ချီမပြတ်လဲပဲတရားတမနာကြီးတက်လာပြီးတဲ့နောက်ပိုင်းမှာတရားယုံကျုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမတွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာသွားတွေ့ရတယ်။
ဟုတ်ကဲ့။ဒါကတော့တကယ်ဝမ်းသာစရာတည်းမှာပဲဆရာ။တရားတရားဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုအကောင်းကောင်းကောင်းဒီအပြုဘောကောင်းအကောင်းမြင်တယ်ဆိုတာလူတွေအတွက်လည်းဝမ်းသာစရာ။ဒါပေမဲ့တကယ်လည်းတွေ့ဖို့ဆရာဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီထက်ပိုပြီးတော့ဟလာခတ်တော့တွက်လေးပိုပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားစီးပဲရောရှိနေလဲဆရာ။တမရာကြီးကိုယ်တိုင်ကဒါကိုစန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော်။
ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုအချို့ကရှင်းနေတယ်ကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေလည်းဝဘနာတယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအကြိမ်ကြိမ်ထိုင်းပြီးပြီဆိုတော့တမနာကြီးယူလေအခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲတမနာကြီးယူကိုကျွန်တော်တို့ကတရားဝင်တင်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရာတော့ဘလို့မှမျောလင်းချက်မရှိဘူး။ဘာလို့ဆိုအည်သွေးတွေရတယ်ကြတယ်။လက်ပေးလိုက်ယူတွေရလဲဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလုံးလို့မရဘူး။သူကဂျူရီမှာလုံးမဲ့လူတွေကိုသစင်းကောက်ထားလို့ရတယ်။ဒါဗောလန်တီးယားပဲ။ဘာမှပတ်သက်လဲပြီးနေကြမလို့ဒါစေတောက်ဝန်တောင်ထမ်းဆောင်တာပဲ။သို့တော့မြန်လဲမြန်သွားပဲ။ဘာလို့ဂျူရီပါရဲဆိုချင်းသူဂျူရီလူကြီးရတခြားတောင်တွေလည်းရှိသေးရကြောင်သူအကြာကြီးစစ်နေလို့မရဘူး။ဒါကြောင့်အမှုတွေကမြန်လာမယ်။နောက်တစ်ခါဒီတပားတိုင်းတရားသူကြီးပဲဝိုင်းပန်ဖို့ပေးမှာသူ့ဖြုတ်ပြီးမှာမဟုတ်ဘူး။သူကဥက္ကဋ္ဌဖြစ်မယ်။ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုကြပြောင်းကပြန်လဲမဖြစ်စေဘူး။ဝိုင်းပြီးတော့ပန်ဖို့ပေးတဲ့စနစ်နဲ့သွားမှာပဲ။တရားစီရင်ကအောင်မြင်မယ်လို့ကျွန်တော်တို့ဒီလိုအကြံပေးချင်ပါတယ်။ဒီလိုနဲ့ပြောပါမယ
်။ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကအခုတင်းလာနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့48လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးနားဆင်ရမှာကမြမကြီးကပေးစာကန္တအစာဒီသတင်းပတ်မှာကြာရောက်တော့မဲ့ချစ်သူများနေ့အထူးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့ဗိုလ်ချုပ်ဟောင်းသူရဦးရွှေမန်ပါတီထူထောင်ခြင်းဟာနိုင်ငံရေးအပေါ်ဘလို့အကျိုးသက်ရောက်မှုတွေဖြစ်လာနိုင်သလဲဆိုတာကိုသုံးသပ်ထားတာနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့မယေးတနာကျော်စီစဉ်တင်ဆက်ပေးတဲ့ချစ်သူများနေ့အထူးစီစဉ်ကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင်ဒီနေ့တော့လာမယ့် February 14ရက်နေ့ Saint Valentine's Day ချစ်သူများနေ့အကျိုးအချစ်တချင်းလေးတွေနားဆင်ရင်နဲ့ချစ်သူများနေ့ကိုဆင်နွှဲကြရအောင်ပါSaint Valentine's Day ဆိုတာခရီးယန်ဘာသာအယူဆကဆင်းသက်လာရင်ဆိုပေမဲ့ခုခေတ်မှာတော့ကမ္ဘာဒေသအနှံ့ပြန်းမှာဒီချစ်သူများနေကိုပါဝင်ဆင်နွှဲကြရပါတော့ဒီတော့ကျမတို့တွေလည်းဒီလေလိုင်းပေါ်ကနေချစ်သူများနေကိုကြိုပြီးဆင်နွှဲကြရအောင်ပါအချစ်တချင်းလေးတွေနားထောင်ရင်လည်းကိုချစ်တဲ့သူတွေအတွက်ဘယ်သူတွေဘလို့များသတင်းစကားတွေပါထားပါလဲတင်စားဝေဆိုတဲ့ဒေါ်ရရှင်ကတော့ပထမဦးဆုံးကိုယ့်ရဲ့ဘာကိုနန်းနာကအမေနဲ့အဖေပါသားသမီးကိုလည်းဖြူလဲချစ်တယ်လို့မဲလဲချစ်တာမိဘနှစ်ပါးဖြစ်ပါရဲ့ဆိုပြီးတော့ချစ်သူများနေမှာသူ့ရဲ့မိဘနှစ်ပါးအတွက်အမှတ်တရရည်စူပါရဲ့ဦးလင်းထက်ဆိုတဲ့ဒေါ်ရရှင်ကတော့မင်္ဂလာပါမိဘနှစ်ပါးနဲ့ချစ်စနီးသားနှစ်ယောက်တွေထူးရင်တင်ရဲ့ထာဝစဉ်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါရဲ့ Fury Facebook page တဲ့ဦးလင်းထက်ဖြစ်ပါရဲ့ Fury Valentine တခြင်းလက်ဆောင်ကဏ္ဍမှာပါဝင်ခြင်းပါရဲ့ဆိုတဲ့နောက်ထပ် Messenger ကနေပြီးတော့စာလုံးလေးရေးလာတဲ့ဒေါ်ရရှင်ကတော့နန်းစံရှမ်းတောင်ပိုင်းကဦးဆိုင်ထွန်းလာဖြစ်ပါရဲ့နန်းစံရှမ်းတောင်ကဦးဆိုင်ထွန်းလာကထိုင်းရောက်မက်ကြီးစိန်အတွက်တချင်တောင်းခြင်းပါတယ်ဆိုပြီးတော့ Valentine တေးလက်ဆောင်ပါပါလေရှင်သူရင်တင်တည်ဆူထားတဲ့ထောင်စင်မှာဆွေတဲ့တချင်တွေကတော့ဒီတော်ရရှင်နေတွေမကောက်ဘူးတော်ရရှင်တော်တော်များများနှစ်ထိုက်ကြမဲ့တချင်တွေတို့ဖြစ်ပါရင်နော်နားဆင်ကြည့်အောင်ပါထော
င်စင်ရေရထောင်စင်သာပျော်ရှင်ရမင်းတပါငါချူ
ပါ VOA စူတင်းရဲ့အဝေးရောက်ချစ်သူတချင်လေးတောင်းဆိုပါတယ်အဝေးရောက်တငယ်ချင်းတွေအားလုံးအတွက်အမှတ်တရပါလို့လာမင်းကိုကိုဆိုတဲ့တော်ရရှင်ချစ်သူများနေမှာတေးတောင်းထားပါတယ်ဆုလက်ချိုဆိုတဲ့တော်ရရှင်ကလည်းမတောင်းတတ်ဘူးဘလို့လုံးရမလဲမသိဘူးလို့စာရေးလာပါတယ်ရှမ်းပြည်နယ်ကဖြစ်ပါတယ်မတ်ဆုမြချိုကပျော်ပွဲကချစ်ရတဲ့သူအကွန်အတွက်တချင်လေးပေးပါတယ်သူတို့ကအနေဝေးတဲ့ချစ်သူတွေဖြစ်ပါတယ်တချင်အေးအေးလေးစိုက်ပါတယ်လို့ဆိုလာပါတယ်
君より茶
Leave me Kodali na de chandalu be Sendi mala dwe yin ne yin mo Ni ni mya kao yin la Mind tao ji we Leave me Ninga na ne de shiz lo be Yong chi lai chi ya zon tu ye Do do be dwe yin se pu de Jam so nai chike ye Nima guda me toge ye Chikwe abive Ochi adule
ဒီရောက်တဲ့ဝင်ချစ်တာအဲလီမင်းဆိုတဲ့တောရရှင်ကတော့အမြင့်မြတ်မှာရှိနေတဲ့တယောက်တော်သူစုအတွက်ပါမာရိစာရဲ့ရွှေရည်တီတခြင်းလေးတောင်းဆိုပါရစေတဲ့မလေးရှားကကိုအောင်ကျော်ဟင်းစင်ကာပူကချစ်သူဖြစ်တဲ့ဂျီပူလိုင်းအတွက်မြတ်တာဒီလက်ဆောင်ဖယ်လန်တိုင်းတခြင်းတစ်ပုတ်ပါပါတယ်မိုက်ကယ်ဆိုတဲ့တောရရှင်ကတော့ချစ်သနီးအတွက်အမှတ်တရတေးတောင်းလာတာပါတကောတိုင်းဖြူမျိုးကရွှေရွှေပါဆိုတ
ာတီလက်ဆောင်ပေးခြင်းပါတယ်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကကိုထွန်းလင်းစွနားဆင်ဖို့အတွက်ပါ။ကျေးဇူးပါ VOA လို့ရေးလာပါတယ်
။ We are the dawn of the sunset and moon နာမည်မရှိလို့မဖြစ်သူပါ။နေနေထိုင်လို့မင်းဘဝမှာကိုတင်ငါတွင်ဝမ်းနေတယ်ဆေးရတဲ့ပြင်းလုံးသားတို့ကွဲချင်အောင်ချင်မဲမပြောနဲ့အချိန်ကဘဝတွင်တဲ့တည်းရမှလားဘယ်မှာချစ်စေရဲ့တစ္ဆာတရားရောက်ရမရှိလို့မဖြစ်ကြတော့ဘူးရှင်ပြည်တွေချဝေးရဲ့လားစိတ်ဓာတ်တွေပြဲလုံသားတို့ကွဲချင်အောင်ချင်မဲ
တဲ့တချင်းတောင်းလို့ရတယ်ဆိုလို့ပါဆိုပြီး Messenger ကနေတချင်းတောင်းလာတယ်နောက်တစ်ယောက်ကတော့ကိုအောင်ကျော်မြတ်ဖြစ်ပါတယ်ချင်းကြီးလေးကိုအောင်ကျော်မြတ်ကရန်ကုန်မြို့တင်ငန်းကျွန်းမှာနေတဲ့အကိုကိုအောင်ဆန်းစော်အတွက်ဆိုပြီး Valentine မိသားစုလက်ဆောင်တစ်ပုဒ်ပါလာတာပါသူကစာလေးတူတူလေးရေးလာပါတယ်တယောက်နဲ့တယောက်မာနာလေးတွေရှော့နိုင်တာရှော့ပြီးတော့ရှေ့ဆက်တယောက်နဲ့တယောက်ချစ်ပေးနိုင်တာတွေထက်ပိုချစ်ပေးပြီးစရာပွားကြီးကိုကိုပိုင်ရင်မှန်းချက်တာမကချင်းနိုးစရာကောင်းတဲ့နေရည်လေးတွေနဲ့အတူတူဖန်ပြီးပြီးတော့ဖြတ်တန်းကြရအောင်ကိုကြီးညီရဲ့အချစ်တွေကိုလည်းဒီထက်မကတန်ဖိုးထားပြီးပြီးတော့ညီကိုလည်းပို့ချစ်ပေးပါအရင်ချစ်ပါတယ်ကိုကိုအောင်ဆန်းစော်ရည်လို့အားလုံးသိအောင်ကြီးညာလိုက်ပါတဲ့ချင်းကြီးကိုအောင်ကျော်မြတ်ကကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ Valentine မြတ်တာတီလက်ဆောင်တစ်ပုဒ်ပါတာပါနေလင်းထက်ဆိုတဲ့တော်ရရှင်ကတော့ Focus ရဲ့တချင်အခုလောလောဆယ်ဆိုတဲ့တချင်လေးတောင်းဆိုချင်ပါတယ်တောင်းကလာ14ရက်ကွယ်အစီမံခံရတော်ရရှင်ဖြစ်ပါတယ်။ဒီတချင်းလေးအရန်ကိုတိုက်ဆိုင်လို့တောင်းဆိုခြင်းပါတယ်။ဆိုပေမဲ့လည်းသူဘသူ့အတွက်တိုက်တိုက်ဆိုင်ဆိုင်နဲ့တောင်းခြင်းလဲဆိုတော့ပြောမလာပါဘူးနော်။ဒီတော့ Focus တိဆိုထားတဲ့သူတောင်းဆိုထားတဲ့အခုလောလောဆယ်ဆိုတဲ့တချင်းလေးကို Valentine လက်ဆောင်ပေးခြင်းပါတယ်ရှင်
။ Now the lone and in the mia Learn from your July Hey I be that nya ma ne chi de Isn't it as far away?
chao ya me ma ba a tu tu ne dai ma phai mo we do ba a ku lo lo se o me ka na me cha lai me ka na mo no le kwai nga a shu ma ne ma shi de yeah 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 me
ကိုဝင်ကမတွေးဆုံနိုင်တဲ့ချစ်သူမတ်အစာထီအတွက်လက်ဆောင်လေးပါတယ်။အရင်သတိရပါတယ်လို့လည်းဆိုလာပါတယ်။ VO ကိုကျေးဇူးတင်လျက်ပါတယ်။ကိုဝင်ဖြစ်ပါတယ်။ခိတပြုံးလွင်ကိုရောက်နေတဲ့လွေးခင်ငိမ့်တွေအတွက်တချင်းလွှင့်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်။သူ့ကိုအရင်ချစ်တယ်။ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်။တုတရတဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VO ။အရင်ပျော်စရာကောင်းတဲ့တည်င်းလေးပါပဲ။ဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်တက်ပါလေဗီဒီယိုဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ်တချင်တော့တောင်းမလာပါဘူးချစ်သူများနေအတွက်ရင်းခုန်ပျော်ရွှင်နေပုံရတဲ့ဒီသောရရှင်အတွက်ကျမတို့ဗီဒီယိုကချစ်သူများနေတေးလက်ဆောင်ပါချင်ပါတယ်နော်နောက်ပေါ်ရန်လာဆိုတဲ့ဗီဒီယို Facebook ပေးတဲ့ကလည်းဒါမျိုးကြပြန်တော့ဗီဒီယိုကတော်သွားပြန်ရောမင်္ဂလာပါဗီဒီယိုလို့ရေးလာပါတယ်သူကချစ်သူတော်ပြတဲ့တချင်လည်းဘသူကိုတောင်းဆိုခြင်းနဲ့ဆိုတာမျိုးပြောမထားပါဘူးဒါဆိုလည်းကိစ္စမရှိပါဘူးနော်ကျမတို့က VOA ပရိသတ်တွေအတွက်ချစ်သူများနဲ့တချင်လေးတွေတောင်းပေးခြင်းတာပါအခုစာရေးလာတဲ့သူတွေမှမဟုတ်ပါဘူး VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါဒီကမ္ဘာပေါ်မှာမုန်းတိမှုတွေကိုအချင်းနဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်လေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်ကျမကတော့ရှင်နေအားလုံးအတွက်ဇုံတွဲတချင်းနေ့တပုတ် Valentine Day တေးလက်ဆောင်ပါကြပါရစေ။မျိုးချွန်ညာနဲ့ train တော်ဖို့တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုတော့ရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော်
။မိုးလေးဖွဲ့ရုံတတိယပေးမြင်နေတဲ့ပြင်းတကားစီပေ
တာဒီလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မြတ်တာဒီလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VOA အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VOA ပြည်သက်အနေနဲ့တော့ VOA Burmese News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမှတ်တရစကားလေးတွေလာပြောထားနိုင်ပါတယ်ရှင်။ကိုတေးတောင်းနေတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြဖို့မမေ့ပါနဲ့နော်။ February 14ရက်နေ့ကလည်းအားလုံးတွေပျော်ရွှင်ပွဲချစ်သူများနေ့ဖြစ်ပြီးတော့ချစ်ချင်းရဲ့နဲ့လေထဲမှာတင်းပြန့်ထုံပါစေ။မေးသားနောက်ကျအစည်းအဝေးထုတ်လင်းပေးခဲ့တဲ့ချစ်သူများနေ့အထူးအစည်းအဝေးဖြစ်ပါရဲ့ရှင်အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနှာစင်ရပါမယ်ဘိုးချုပ်ကြည်ဟောင်းသူရဥရွှေမန်းတီထောင်တဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီကဘလို့ပါတီမျိုးဖြစ်နိုင်မလဲဒီပါတီကိုတီထောင်လိုက်ခြင်းကနိုင်ငံရေးလောကမှာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့အကြောင်းဦးစီသူအောင်မြင့်ရဲ့သုံးသပ်ချက်ကိုမှတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါရဲ့ရှင်
သုံးနှစ်ကြာကြာနိုင်ငံရေးစင်မြင့်ထက်မှထင်ထင်ရှားရှားမနေပဲလွှတ်တော်ကော်မရှင်တစ်ခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဥရှိမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တည်ထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တစ်ချိန်ကသမရဖြစ်ခြင်းနဲ့သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဥရှိမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်အထိထားမလဲစိတ်ဝင်စားဖို့ကောင်းပါတယ်သူတီထောင်မဲ့ပါတီဟာဘလို့ပါတီမျိုးဖြစ်နိုင်မလဲဘသူတွေကအဓိကဦးဆောင်ပြီးဘသူတွေကိုစည်းရုံးမလဲသူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါတ
ိတ်ဖူရေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆရာနာရှင်အစိုးရလက်ထက်တုန်းကသူရဥရွှေမန်းဟာတက်မတော်မှာဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်မှာစစ်အစိုးရကနေဟန်ပြအယတအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ရာထူးတွေမှာထားမယ်ဆိုတာအသေးစားစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်။ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ရာထူးအကြီးဆုံးဖြစ်တဲ့သူရဥရွှေမန်းကိုသမရရာထူးမပေးဘဲသူ့ထက်အစ်စ်နှိမ့်တဲ့ဗိုလ်ချုပ်ကြီးတိန့်စင်ကိုသမရရာထူးပေးခဲ့ပြီးသူ့ကိုတော့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆရာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေကဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါ။ဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဥရွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလေးလုပ်ခဲ့ပါတယ်။အရင်ဆရာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဥရွှေမန်းသမရဖြစ်ဖို့ဆိုတာတွေ့ကြတဲ့ကိစ္စမဟုတ်ပါဘူး။အကြောင်းကတော့အရင်ဆရာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဗန္ဓာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီအထိအသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကင်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲ။တမရော်ခေါင်းဆောင်ကနေပြည်ခိုင်ပြိုပါတီအဲ့ဒီကနေတမရဒုတမရဝင်ကြီးလို့အဲ့ဒီကနေလွှတ်တော်ရဲသွားပြီးအစိုးရကိုထိန်ချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံသဏ္ဍာန်မျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ပြိုပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအဆင်ပြေပါတယ်အဲ့ဒါဟာတမရော်ကိုယ်စားလှယ်တွေနဲ့ပေါင်းပြီးတမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွက်မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုးချုပ်ဟောင်းတွေကအပြည့်အဝထိန်းချုပ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုပ်နိုင်လိုပါပဲ။တကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ်
။ဒီလိုခြေအနေမျိုးမှာသူရဥရှိမန်းသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါလေ။ပထမတစ်ချက်ကတော့သူဟာပြည်ခိုင်ပြိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်။ကံလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြည်ခိုင်ပြိုးပါတီဟာသူရဥရှိမန်းလက်ထဲရောက်သွားပါတယ်။အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်တဲ့ရောက်သွားတဲ့နောက်တစ်ချိန်အနာပေးခံရတော့မဲ့ပြည်ခိုင်ပြိုးထိတ်တန့်ကောင်းဆောင်အမတ်တွေကိုလည်းသူရဥရှိမန်းကပိုင်ပိုင်နဲ့နဲ့စီယုံနိုင်သွားခဲ့ပါတယ်။ပြည်ခိုင်ပြိုးတွေလွှမ်းမိုးထားတဲ့လွတ်တော်ဟာသူရဥရှိမန်းလွတ်တော်လို့တောင်ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမရတဏျာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင် အကျိုးစီးပွားခြင်းထိတ်တိုက်တို့ရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီခါသူရဥရှိမဟာတမရခေါင်းဆောင်တွေနိုင်ငံရေးလောကထဲဝင်ရင်သူ့လက်အောက်ရောက်ရေးဖွဲ့စည်းပုံကိုပါပြင်ဖို့ကြိုးစားရပါတော့တယ
်အဲ့ဒီအချိန်ကဖွဲ့စည်းပုံပြင်ရေးကော်မတီကိုသူရဥရှိမလမ်းညွန်နဲ့အထက်မှာနိုင်ငံတော်သမရဒုသမရတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အတိတ်ဘက်ကတော့တက်မတော်တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေဖြစ်ဖြစ်သမရဒုသမရဝန်ကြီးချုပ်လုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ရဲ့ဥဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်စေချင်တာသာပြင်နိုင်ခဲ့ရင်သူရဥရှိမန်းသမနာဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်ခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါအတင်းကျပ်ဖယ်ရှားခံလိုက်ရပါတော့တယ်။အဲ့ဒီလောက်တောင်မကြသေးပါဘူး။လွတ်တော်နောက်ပိုင်းကာလသူ့ဘဝလုံးလုံးကျုံကျုံတော့တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အကြောင်းသူကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့ပူပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကလည်းဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့မဟုတ်ဘူးဆိုပြီးတက်မတော်ဘက်ကအမြဲတစေကန့်ကွက်နေစေပါ။
အဲ့လိုအချိန်ဒီအောက်မှာသူရဥရှင်မန်းပါတီထောင်တာပါ။သူဟာအရင်တက်မတော်ထဲမှာအဆင့်မြင့်တာဝန်ကိုနှစ်ပေါင်းများစွာထမ်းဆောင်ခဲ့ပူတာ။လွှတ်တော်ခေါင်းဆောင်ဘဝကလည်းပြည်ခိုင်ပြိုးအမတ်အများစုသူ့ဘက်ကရှိခဲ့တာ။လက်ရှိသူတီဆောင်မဲ့ပါတီမှာလည်းအငိမ့်သားစစ်အရာရှိတွေပြီးခိုင်ပြိုးဟောင်းနေလို့ပုံကိုမျိုးတွေဥဆောင်ပါဝင်နေတာကိုကြည်ကျင်အားဖြင့်သူစီယုံနိုင်မဲ့သူ့ကိုထောက်ခံမဲ့အင်အားအများစုဟာစစ်မှုထမ်းဟောင်းနေတဲ့ပြီးခိုင်ပြိုးပါတီထဲကပဲဖြစ်နိုင်ွယ်ရှိနေပါတယ်။လက်ရှိတိုင်းသားမဟုတ်တဲ့ပါတီတွေထဲမှာပြီးသူအများစုကြီးဟာ NLD ကိုထောက်ခံကြပြီးအရေးအတွက်ရာဂိုင်းနှုံးနဲပေမဲ့ပြီးခိုင်ပြိုးကတော့ဒုတိယလိုက်ပါတယ်။ဒီအတွက်သူရဲ့ဥရှိမန်းပါတီထောင်တာဟာ NLD ပါတီအတွက်စိတ်ပြီးအကျိုးသက်ရောက်မှုရှိမှာမဟုတ်ပေမဲ့လက်ရှိပြည်ခိုင်ပြိုးပါတီထောက်ခံသူတွေကိုခွဲဝေရယူသွားနိုင်တာမို့လာမယ့်2020ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအတွက်ထိုးနှက်ချက်တရဖြစ်လာွယ်ရှိကြောင်းပ
ါသူစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့သက်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလှိုင်းကိုလည်းဖိတ်ခေါ်ပါရစေရှင
်ပြောရှိမှာခင်ဗျအခုလာမယ့်ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းရင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပင်လုံစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းရင်းသားတွေလူလာကြတဲ့ပြည်အောင်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြီးအလားအလာကောင်းတွေကိုဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒက်အလီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပေါ်ဆွေးနွေးမင်းများလူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်အလီလိုက်အစီအစဉ်နှစ်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတာဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်နားဆင်ရပါမယ်။ဂျာမနီကစာပို့သမားတယောက်ဟာသူတို့နိုင်ငံရဲ့အမြင့်ဆုံးတောင်ထိပ်ကိုနှိမ့်မချောင်မိုးမချောင်နှိမ့်စဉ်လိုလိုစာသွားပို့ရပါတယ်။တခါရုရှားနိုင်ငံကရှေ့ဖြစ်ဟော်သူတွေဆုံးမတွေစုဝေးပြီးတော့သမရပူတင်တို့သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဒီလိုသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြမှာပါရှင်။
ဂျာမနီနိုင်ငံကအမြင့်ဆုံးနှင်းဖုံးတောင်ထိပ်ဖြစ်တဲ့ဇက်ပစ်ကိုစာအမည်ပို့ပေးတဲ့စာပို့သမားတယောက်အကြောင်းပြောပြပေးကြပါမယ်။အသက်53နှစ်ရှိပြီဖြစ်တဲ့အန်ဒရီယပ်စ်အိုဘာဘော်ရဲ့စာပို့အလုပ်ကလေတွေနှင်းတွေမိုးတွေကြားထဲလောက်ရတာဖြစ်ပြီးတော့ရာသီဥတုဘလောက်ပဲဆိုဆိုမီတာ2962မီတာမြင့်တဲ့နှင်းဖုံးတောင်ထိပ်ကိုကောင်းငင်ကျူတွေ့တန်းထားတဲ့ကားစီးပြီးတော့သွားရတာပါ။တောင်ထိပ်မှာရှိတဲ့စကန်တစ်ခုကိုစာပို့ရတာဖြစ်ပြီးအရင်ကတော့ဟိုတယ်အဖြစ်သုံးခဲ့ပြီးတော့အခုအခါမှာတဘာဝပတ်ဝန်းကျင်လေ့လာတဲ့စကန်အဖြစ်ပြောင်းလဲထားတဲ့နေရာပါ။နောက်ပြီးတောင်ထိပ်စကန်မှာရှိတဲ့စားတောက်ဆိုင်ကပို့စရာရှိတဲ့စာတွေကိုသိမ်းလိုက်ရပါတယ်။တောင်ထိပ်ကိုလာရောက်လဲပဲကြားတဲ့ခီးသွွားဧည့်သည်တွေလည်းအမှတ်တရအဖြစ်နဲ့ပို့စကတ်လေးတွေကိုတောင်ထိပ်စာလိုက်ကနေပို့နိုင်ပါတယ်။
Sabis Santega Sarita when she do Sapotama appear, Oba Bua, Tatangoya, Gusanga Gunikatega, Lokera Pipiro, Tuye Piale, Eri Sarima, Nasanganita, and Locate Duba, Tuye Dale, Sapotama appear, Sella Loka and Dwali Melu, Mioline, and Jump Pio Variation.
ပြည်ရှားနိုင်ငံကရှေ့ပြည်ဟောသူတွေဆုံးမတွေစုဝေးပြီးတော့သမရဘူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။ဒါစကော့အော့ဖ်ပါဝါလို့ခေါ်တဲ့သူတို့ရဲ့အစွမ်းထက်ဆုံးဒလိထုံးစံတစ်ခုကိုပြီးခဲ့တဲ့အပတ်ဇန်နဝါရီလ9ရက်နေ့ကကျင်းပခဲ့တာပါ။တဘာဝနယ်လွန်စွမ်းအင်တွေကိုပိုင်ဆိုင်ကြတယ်လို့သူတို့ဘာသာသူတို့ယုံကြ
ေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့နဲ့သမ္မတပူတင်ကိုခွန်အားပေးဖို့အတွက်ဖြစ်ပါတယ်။ရုရှားရိုးရာဒလေထုံးစံတွေအရအခုလိုတဘာဝနယ်လွန်အစွမ်းရှိတဲ့သူတွေကိုယုံကြည်ကြတာလည်းဖြစ်ပါတယ်။ရုရှားကျန်းမာရေးဝန်ကြီးဌာနရဲ့အချက်အလက်တွေအရရုရှားနိုင်ငံမှာလူ၈သိန်းလောက်ဟာဗျောဂကုသူရှေးပြေဟောသူတွေအဖြစ်နဲ့တခြားပုံစံတူလုပ်ငန်းတွေမှာအသက်မွေးကြပါတယ်ခင်ဗျာ
။ရှေးဥရောပနိုင်ငံတစ်ခုဖြစ်တဲ့အက်စတိုးနီးယားမှာအအေးနဲ့အပူအစားတလဲစီကြုံရတဲ့မာရသွန်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့အိုတီဘာမြို့မှာကျင်းပတဲ့ဒီပွဲမှာတော့ထူးခြားတဲ့ဝိစုံတွေကိုဝစ်ဆင်ပြီးအေးဆက်နေတဲ့စောင်းရည်တွေထဲမှာစောင်းနာချွေးထုတ်ခန်းတစ်ခုကနေတစ်ခုကိုပြေးကြတာပါ။ပြိုင်ပွဲဝင်အသင်းတစ်သင်းမှာအဖွဲ့ဝင်၄ယောက်ပါတာဖြစ်ပြီးတော့ချွေးထုတ်ခန်းအပူခန်းတစ်ခုထဲမှာအနည်းဆုံး၃မိနစ်နေရပါတယ်။အဲ့ဒီအချိန်မှာတော့ပြင်ပအပူချိန်ကရေခဲမက်အောက်၁ဒီဂရီစင်တီဂရိတ်လောက်အေးဆက်နေတာဖြစ်ပါတယ်။အသင်းတစ်သင်းအနေနဲ့ချွေးထုတ်ခန်း၁၉ခုကိုအပြေးလွှာသွားထိုင်ကြတာဖြစ်ပြီးတော့နောက်ဆုံးမှာအမှတ်ပိုရဖို့အတွက်ရေခဲရေခံတဲကိုဒိုင်ပင်ထိုးကြရတာပါ။ပါဝင်တဲ့ချွေးထုတ်ခန်းတွေဟာဇင်ကံမျိုးစားတွေပါဝင်တယ်လို့အဖြစ်သဘောမျိုးလုပ်ထားတဲ့ဖန်လုံအိမ်ချွေးထုတ်ခန်းတွေလည်းပါပါတယ်။ကဘာတဝမ်းကအပြေးပြိုင်ပွဲဝင်သူတွေပါဝင်ခဲ့ကြပြီးအနိုင်ရတဲ့သူကတော့သူတို့ရဲ့ကိုယ်ပိုင်ရင်နွေးစိန်ကံလေးတစ်ခုရရှိပါရဲ့ရှင
်။ကိုငင်းချမ်းနဲ့မက်ကင်ဖြူတိုရီရဲ့ကဘာတလွှားထူးခြားဆံပြသတင်းများအစီအစဉ်နားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32ကနေနားဆင်နိုင်သလို VOA ရဲ့အင်တာနက်စာမျက်နှာကနေပြီးပြန်ပြီးနားဆင်ခြင်းလဲ website လိပ်စာက bamis.voanews.com ဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင
်။စီးရီးယားရှေ့ခြမ်းကအဲစစ်သွေးကြောတွေထိန်းချုပ်ထားတဲ့နေရာ40တခုကိုပြန်လည်သိမ်းပိုက်လိုက်ပြီလို့စီးရီးယားက IS2 ရဲ့နောက်ဆုံးလက်ကျန်နယ်မြေတွေကိုရှင်းလင်းဖို့စ조사နေတဲ့အမေရိကန်ထောက်ပံ့မှုပေးရတဲ့စီးရီးယားဒီမိုကရက်တစ်အင်အားစုကပြောကြားလိုက်ပါတယ်။ဘက်ဇူးဆိုတဲ့ရွာက IS2 ရဲ့ခံတပ်နေရာကို SDF တပ်တွေကဖျက်ဆီးလိုက်ပြီးတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေတယ်လို့ SDF တပ်ပြောခွင့်ရကဆိုပါတယ်။စနေနေ့ညကနေတင်းတင်းကြပ်ကြပ်မနေ့ထိတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကံရံရေးဆိုင်ရာရန်ပုံငွေနဲ့ပတ်သက်ပြီးအစင်မပြေရင်အခုလာမဲ့တောက်ကြနေမှာနောက်တချီအစိုးရရန်နေရာဒစိတပိုင်းပိတ်ထားရမှုတွေဖြစ်လာမဲ့အရေးနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လတုန်းကအစိုးရရန်နေရာဒစိတပိုင်းပိတ်ခဲ့တာ35ရက်ရှိခဲ့တဲ့အတွက်တမိုင်းတွင်သွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးတို့ဒီလကုန်ပိုင်းဗီယက်နမ်မှာတွေ့ဆုံမဲ့ကိစ္စကိုကြိုတင်ပြင်ဆင်နိုင်ရေးညှိနှိုင်းဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာရှေ့သတင်းမှတည်းတွေ့ဆုံမှုရှိတယ်လို့တောင်ကိုရီးယားအစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်။ခေါင်းဆောင်နှုတ်ဦးရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နောက်ထပ်ညှိနှိုင်းမှုတွေလုပ်ဖို့လိုတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗင်ဗီဂန်ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲအခုလိုကြေညာလိုက်တာပါ။ဗီယက်နမ်နိုင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ရပ်ပေါင်း48ရက်ပဲလိုတော့တဲ့တနင်္ဂနွေနေ့မှာဒီလိုသဘောတူညီချက်တွေကိုရနိုင်ဖို့အချိန်ပေးဖို့ထပ်ပြောပါရစေ
။တနင်္လာနေ့မနေ့ဖက် VOA American တန်ရက်ထိတ်တန်းရောက်သတင်းချင်းချုပ်ကိုကိုညာဝင်းအောင်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရစေ။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9.19 19.25တို့ကနေနားဆင်နိုင်ပါတယ်။ဆောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.